Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ19ရက်အာဇာနည်နေ့စနေနေ့နေ့နဲ့ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်မ
ကျွန်တော်ရန်နိုင်မဒီကနေ့မနက်ကြားမဲ့သတင်းတွေမှာတော့ယူကရိန်းနိုင်ငံရှိဘက်ခြမ်းမှာပြတ်ကျသွားတဲ့မလေးရှားလေယာဉ်ဟာမြေပြင်ကနေဝေဟင်ပစ်ဒုံးကြီးထိမှန်ခဲ့တာကြောင့်ဖြစ်ပြီးတော့ဒီဖြစ်ရပ်ကအတိုင်းမသိဒေါသထွက်စရာကောင်းတဲ့ဖြစ်ရပ်လို့သမ္မတဥပမာကပြောလိုက်ပါတယ် Unity Channel သတင်းတောက်5ဦးကိုအလုံးစင်းနဲ့ထောင်နဲ့ချမှတ်လိုက်တဲ့အပေါ်မှာ American ပြည်တော်စုကအထူးပဲစိုးရိမ်မိတယ်လို့ဆိုလိုက်ပါတယ်တောင်အာဖရိကနိုင်ငံမှာတော့သမ္မတဟောင်း Nelson Mandela နေ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူအခုမနက်မှပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်တခါဒီကနေ့မှကြောက်တဲ့69နှစ်မြောက်အာဇာနည်နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့အုတ်အော်ဆွဲဂုဏ်ပြုဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တာကိုဒီမိုကရေစီရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ
်ညှာယူပေးခဲ့တဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုပြန်လည်ပြီးတော့ထူထောင်ပေးခဲ့တဲ့ Founding Father တွေကိုတော့ကျွန်တော်တို့ဂုဏ်ပြုပေးပါလေ
ရှစ်ဆက်ရှစ်မျိုးဆက်ចောင်းသားကောင်းဆောင်ကိုထေးကျွယ်ပြောသားတာပါသတင်းစီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ယူကရိန်းနိုင်ငံပေါ်မှာပြန်တန်းနေတဲ့အချိန်ပြစ်ချခံရတဲ့မလေးရှားခီးတဲ့လေယာဉ်နဲ့ပတ်သက်လို့ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာအငင်းပွားနေတဲ့အကြောင်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အာဇာနည်နေ့အထူးစီစဉ်ဖြစ်တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြတ်ကျသွားတဲ့မလေးရှားခီးတဲ့တင်လေယာဉ်ဟာမြေပြင်ကနေဝေဟင်ကိုပစ်တဲ့ဒုံးကြီးထိမှန်ပြီးပြတ်ကျသွားတာဖြစ်ပြီးတော့အဲ့ဒီဒုံးကြီးကိုရုရှားလွှတ်လာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နေရာကနေပစ်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းသမ္မတဥဘာမားကပြောလိုက်ပါတယ်ခီးတဲ့နဲ့လေယာဉ်မူတန်းနေရာ68ယောက်တည်းဆုံးသွားရတာဟာအတိုင်းမသိဖြစ်စေတဲ့ဒေါသထွက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတဥဘာမားကအင်ဗီရောမှာတောက်ကြနေကပြောလိုက်ပါတယ်ဒီလေရင်ကိုပစ်ချခဲ့မှုနဲ့ပတ်သက်ပြီးတော့သမ္မတဥဘာမားကတဦးတယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုကိုတော့တိုက်ရိုက်ပစ်တင်ပြောဆိုသွားတာမျိုးတော့မရှိပါဘူး။ဒါပေမဲ့ယူကရိန်းခွဲထွက်ရေးသမားတွေဟာရုရှားနိုင်ငံကနေလက်နက်ကြီးတွေလေရင်ပစ်လက်နက်တွေနဲ့စစ်ရေးလေ့ကျင့်မှုတွေအပါအဝင်အကူအညီတွေပုံမှန်ရနေတယ်ဆိုတာကိုသိတယ်လို့တော့သူကပြောသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာရုရှားယူကရိန်းနိုင်ငံကအခြေအနေတွေကိုအများဆုံးထိန်းချုပ်နိုင်စွမ်းရှိကြောင်းဒါပေမဲ့ဆေးဆက်ဆွေးနွေးပြီးသဘောတူညီမှုရဖို့အတွက်ရုရှားဘက်ကလှုံ့ဆော်ခြင်းမရှိဘူးလို့လည်းသမ္မတဥဘာမားကပြောပါတယ်။အခုလိုအဆင့်မြင့်တဲ့ဒုံးကျည်စနစ်အကြောင်းနားလည်တက်ကြွတဲ့သူရဲ့အကူအညီမပါဘဲနဲ့တော့ခွဲထွက်ရေးသမားတွေအနေနဲ့ဒါကိုအသုံးပြုနိုင်ခြင်းမရှိဘူးလို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအတွင်းအမေရိကန်တန်မတ်ကြီးဆမန်သာပါဝါကလည်းပြောလိုက်ပါတယ်။တစ်ဆက်တည်းမှာပဲမလေးရှားလေယာဉ်ပြတ်ကျသွားတဲ့ကိစ္စကိုယုံကြည်လက်ခံနိုင်လောက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုနိုင်ဖို့အတွက်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးတွေချက်ချင်းလှုံ့ဆော်သွားဖို့လိုတယ်လို့သမ္မတဥဘာမားကပြောပါတယ်စုံစမ်းစစ်ဆေးသူတွေအနေနဲ့အဲ့နေရာကိုတွားခွင့်ရဖို့လိုအပ်ပြီးဘယ်သူမှတားဆီးမခံရသင့်ဘူးလို့သမ္မတဥဘာမားကတောက်ကြနေမှာပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်ဗဟိုအစိုးရစုံစမ်းစစ်ဆေးသူတွေနဲ့ကြွညင်သူတွေကို FBI ကနေယူကရိန်းနိုင်ငံကိုဆေးလွတ်လိုက်ပြီးဖြစ်ပါတယ်ခင်ဗျာ
ယူကရိန်းအစိုးရနဲ့ခွဲထွက်ရေးတပုံအဖွဲ့တွေကြားအပြစ်ခတ်ချက်ချင်းရက်စဲကြဖို့ရုရှားသမ္မတဗလာဒီမီပူတင်ကတောင်းဆိုလိုက်ပါတယ်စစ်ပွဲတွေဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြတ်ကျသွားတဲ့မလေးရှားလေယာဉ်ကိစ္စနဲ့ပတ်သက်လို့ကမ္ဘာကောင်းဆောင်တွေကအသီးသီးတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတပူတင်ကအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကရုရှားနဲ့နိမိတ်ထဲကိုအမြောက်တင်နဲ့ပြစ်ခတ်နေတဲ့အပေါ်အလားတူတုံ့ပြန်မျိုးနဲ့ပြန်လည်တုံ့ပြန်သွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကသတိပေးပြောကြားပါတယ်။ယူကရိန်းနိုင်ငံမှာငြိမ်းချမ်းရေးအတက်နိုင်ဆုံးအမြန်ဆုံးရရှိနိုင်ရေးအတွက်တိုင်းပြည်အရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေနဲ့ယူကရိန်းဆူရအကြားတရရတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းကြောင်းသမ္မတပူတင်ကတောက်ကြနေမှာပြောကြားတဲ့အထက်ထည့်သွင်းပြောဆိုခဲ့ပါတယ်။ဂျာတာရီနေကယူကရိန်းနိုင်ငံအရှေ့ဘက်မှာပြစ်ကျသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းပိုင်းဘိုရင်း989လေယာဉ်ကိုရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေကပြစ်ချလိုက်တာလို့ယူကရိန်းအစိုးရကပြောဆိုနေပေမဲ့သမ္မတပူတင်ကတော့ယူကရိန်းအစိုးရအပေါ်အပြစ်ဖို့ထားပါတယ်။သူ့အဆိုအရတကယ်လို့ယူကရိန်းအစိုးရကသာတိုင်းပြည်အရှေ့တောင်ပိုင်းဒေသမှာထူးဆစ်ဆင်မှုတွေပြန်လည်မလုပ်ဆောင်ခဲ့ရင်အခုလိုဖြစ်မှာမဟုတ်ဘူးလို့သမ္မတပူတင်ကပြောပါတယ်။လေရင်ပြတ်ကျသွားခဲ့တဲ့အတိုင်းပြည်အနေနဲ့ဒီစိတ်မချမ်းမြေ့ပေါ်ရာဖြစ်အတွက်တာဝန်ရှိတယ်လို့လည်းသမ္မတပူတင်ကပြောကြားလိုက်ပါတယ
်။ Israel ဘက်ကဂါဇာကမ်းမြောင်ဒေသကိုဒုတိယမြောက်နေ့အဖြစ်ဆက်လက်ထိုးစစ်ဆင်နေပြီး Hamas တွေအသုံးပြုနေတဲ့ လိုင်ကောင်းတွေအပါအဝင်နေရာအတော်များများကိုပစ်မှတ်ထားပြီးတော့တန်ကားတွေတိုက်လေရင်တွေစစ်သင်္ဘောတွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။ကြာသပတေးနေ့နောက်ပိုင်းစစ်စင်ရေးစတင်ခြင်းကစပြီးတော့ကျန်းဖတ်သမားတွေရဲ့ပစ်မှတ်200လောက်ကိုတိုက်ခိုက်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါတယ်။အဲဒီထဲမှာအစ္စရေးနိုင်ငံတွေကိုထိုးဖောက်ဝင်ရောက်ပြီးလက်နက်တွေနဲ့တခြားဖောက်ကွဲပစ္စည်းတွေကိုသွင်းနေတဲ့လိုင်ကောင်း20ကျော်လဲပါဝင်ပါတယ်။တိုက်ပွဲတွေအတွင်းစစ်သွေးကြော20ကျော်တိုက်ဆုံးခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဒီစစ်စင်ရေးအတွင်းမှာပဲပါလက်စတိုင်းတွေဘက်ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်တာတွေကိုဇက်တိုက်လုပ်ခဲ့ပါတယ်။တောက်ကြနေနောက်ပိုင်းကတော့ဂါဇာရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာအစ္စရေးနဲ့ဟမားစ်တွေကြားဖြစ်နေတဲ့ပဋိပက္ခကိုကြားဝင်ဖြေရှင်းနိုင်ဖို့အတွက်အရှေ့လေပိုင်းဒေသကိုစနေနေ့မှာတွားရောက်မှာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူ Jeff Feldman ကပြောပါတယ်။ဒါပေမဲ့ဘယ်ကိုသွားမယ်ဆိုတာကိုတော့သူကအတိအကျမပြောပါဘူး။ပါလက်စတိုင်းဘက်ကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အစ္စရေးစစ်သားတဦးပါဝင်အရဲသားတဦးတော့သေဆုံးခဲ့ပါတယ်ခင်ဗျာ။
Boko Haram Islam စစ်သွေးကြောအဖွဲ့ကနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ရွာတရွာကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအိမ်တွေကိုမိရှို့အရသားတွေကိုပစ်တက်ခဲ့တယ်လို့နိုင်ဂျီးရီးယားဒေသခံတွေကပြောပါတယ်။တောက်ကြနေအယုံဥမတိုင်ခင်စစ်သွေးကြောတွေမျိုးတွေဝင်လာပြီးလူအတော်များများကိုတတ်ဖြတ်ခဲ့တယ်လို့ဒွန်ဘွားရွာသားတွေကပြောပါတယ်။တေဆုံးသူအရေးအတွက်အထိကြတော့မသိရသေးပါဘူး။ဒါ့အပြင်နိုင်ဂျီးရီးယားအစိုးရစီကအကြမ်းဖက်ဖြစ်ရတဲ့ပတ်သက်လို့ချက်ချင်းအတည်ပြုချက်ထွက်မလာခဲ့ပါဘူး။ဒီဒံဘဝရွာဟာဆိုရင်စစ်သွေးကြွတွေကရွာပြင်မှာရှိတဲ့စစ်အခြေစိုက်စခန်းတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်နေပြီးသတင်းပတ်ပေါင်းများစွာတိုက်ပွဲတွေဖြစ်နေတဲ့နေရာလည်းဖြစ်ပါတယ်။ဒေသခံတွေကတော့နိုင်ဂျီးရီးယားစစ်သားတွေဟာသူတို့တပ်စခန်းကနေမကြသေးခင်ကပဲမောက်ထုခံခဲ့ရပြီးခုခံခြင်းမရှိဘဲရွာကနေထွက်ခွာသွားကြတယ်လို့ပြောပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေဟာဒီနှစ်2014ခုနှစ်အတွင်းနိုင်ဂျီးရီးယားနိုင်ငံမှာအရသား2000ကျော်ကိုတပ်ဖြတ်ခဲ့တယ်လို့အခုပတ်အစောပိုင်းမှာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုခဲ့ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရွေးကနေစနေမနေ့ဖက်မြန်မာနေ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာအာဏာပိုင်တွေက Unity Jar နဲ့သတင်းတော်၅ဦးကိုအလုချမ်းနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်ဆင်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ပူပန်မိကြောင်းဇူလိုင်လ18ရက်နေ့ကနိုင်ငံရေးသတင်းဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာခီကပြောကြားလိုက်ပါတယ
် We are very proud that journalists and the CEO of the newspaper United Weekly News were sentenced to 10 years of hard labor.
နနဆက်ရုပ်ကိစ္စကိုစုံစမ်းပြီးရေးသားဖော်ပြခဲ့တဲ့အတွက်ကြောင့် Unity Jar နဲ့အမှုဆောင်ညချာရေးမှုနဲ့သတင်းတောက်တွေကိုအလုချမ်းနဲ့ထောင်ဒဏ်10နှစ်ချလိုက်တဲ့အပေါ်အထူးစိုးရိမ်ပူပန်မိပါတယ်။သူတို့ကိုပြစ်ဒဏ်ဆင်လိုက်တာဟာမြန်မာအစိုးရအနေနဲ့သတင်းလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့တကယ်လို့လာလာလှုပ်ဆောင်လို့စိတ်မရှိဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်လို့နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာခီကပြောသွားတာဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့3နှစ်အတွင်းမှာအစိုးရအနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးနဲ့ပတ်သက်လို့တိတိကျကျတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ခဲ့တဲ့အကြောင်းနဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရှင်သန်ကြီးထွားရေးအတွက်အရေးပါတဲ့အချက်ဖြစ်တာကြောင့်မြန်မာအစိုးရအနေနဲ့သတင်းတောက်တွေဘောလေးစားမှုပြဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းလဲဂျန်ဆာခီကထည့်သွင်းပြောဆိုသွားပါတယ်။အငင်းပွားပွဲရာဓာတုလက်နက်စက်ရုံအကြောင်းဖော်ပြခဲ့တဲ့ကိစ္စနဲ့ Unity Jar နဲ့သတင်းတောက်၅ဦးကိုအာဏာပိုင်တွေကအလုချမ်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ပြီးတဲ့နောက်မြန်မာအစိုးရဟာတင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်ချုပ်တဲ့ပုံစံမျိုးကိုပြန်ပြီးဥတည်သွားနေတယ်ဆိုပြီးတော့ American Democracy လူခွင့်ရင်းနဲ့အလုံသမားကြီးရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီး Tom Malinowski ကလည်း AP သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဆန္ဒပြသူတွေနဲ့အာဏာပိုင်တွေအကြမ်းဖက်ထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကမ္ဘောဒီးယားမြို့တော်မှာရှိတဲ့တရားရုံးတစ်ခုကနေအတိုက်ခံအဖွဲ့ဝင်2ဦးကိုပုံကံတောင်းကြမှုလုံဆော်မှုစတာတွေနဲ့တရားဆွဲလိုက်ပြီးဖြစ်ပါတယ် CNRP ပါတီကိုထောက်ခံသူတွေကိုလွတ်လပ်ရေးပန်းချံကိုမဝင်နိုင်အောင်တားထားတဲ့လုံခြုံရေးအဆောင်တွေဘက်ကဦးတည်လာခဲ့ပြီးတဲ့နောက်ဒီပတ်အစောပိုင်းမှာပဲအကြမ်းဖက်မှုဖြစ်ပေါ်ခဲ့တာပါအချုပ်ထက်မှာဆက်နေဖို့တောက်ကြနေကအမိန့်ထုတ်ခံခဲ့ရတဲ့တရားစွဲခံရသူနှစ်ယောက်ထက်ကလုံရိုင်းဟာတရားရုံးအပြင်ဘက်ကိုခဏလေးပြန်ထွက်လာခြင်းသူ့ကိုစိတ်မပူဖို့နဲ့သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောဆိုခဲ့ပါတယ်သူ့အနေနဲ့တရားစွဲခံရတဲ့တခြားပါတီကနုထရမ်ဒူးကလည်းFreedom Park လို့ခေါ်တဲ့ပန်းချာမှာအကြမ်းဖက်ဖို့အတွက်မလုံဆော်ခဲ့သလိုစစ်စစ်မြင်းမြန်ခံမှုအတွက်ကိုလည်းသူ့အနေနဲ့လှလှလလာရောက်ခဲ့တယ်လို့တရားရုံးတော်မှာ VOA ခမာပိုင်းကိုပြောကြားခဲ့ပါတယ်
တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်ကြီးနယ်ဆန်မန်ဒဲလာကိုဂုဏ်ပြုတဲ့အနေနဲ့နယ်ဆန်မန်ဒဲလာနေ့အထိမ်းအမှတ်အခမ်းအနားကိုတောင်အာဖရိကနိုင်ငံသားတွေတောက်ကြနေကဆင်နွှဲခဲ့ကြပါတယ်။ဒါဟာမစ္စတာမန်ဒဲလာကွယ်လွန်ခြင်းကစပြီးတော့ပထမဆုံးအကြိမ်ကျင်းပတာဖြစ်ပြီးတစ်ဖက်သားကိုမေတ္တာကရုဏာထားတဲ့လှုပ်ရက်တွေကိုလှုပ်ပြီးတော့ဆင်နွှဲခဲ့ကြတာပါ။မစ္စတာမန်ဒဲလာဟာ68နှစ်ကြာလူလူအကျိုးကိုထမ်းဆောင်ခဲ့တာကိုဂုဏ်ပြုတဲ့အနေနဲ့ဒီပွဲကိုစီစဉ်တဲ့သူတွေကမစ္စတာမန်ဒဲလာကိုထောက်ခံတဲ့သူတွေကိုတခြားလူတဦးကို68မိနစ်ကြာအကူအညီတွေပေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့လူတွေကတော့မိဘမဲ့ကြီးရတွေကိုတွားရောက်အကူအညီပေးခဲ့ကြပြီးတချို့လူတွေကတော့သူကိုယ်တိုင်လှုပ်ထားတဲ့ဆောင်တွေကိုစင်းရဲနွမ်းပါတဲ့သူတွေကိုပေးပြီးတော့ကူညီခဲ့ကြပါတယ်ခင်ဗျာ
။စနေနေ့နနေ့ခင်သတင်းအစီအစဉ်ကိုကိုရနိုင်နဲ့ကိုစောဝင်းလိုင်တို့ကတင်ပြခဲ့တာပါရှင်။မကြခင်မှာတော့သခိုင်းတိုင်းကံဘလူမြို့နယ်တွင်မှတောင်သူလယ်သမားတွေကိုဖမ်းဆီးနှိပ်စက်ဒီထောင်ချနေတဲ့အကြောင်းကြားဖို့ရှိပါတယ်။ဒီကနေ့ကြောက်တဲ့68နှစ်မြောက်အာဇာနီနေ့မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့မိရထားမိသက်ကားတွေတင်းမောတွေကနေအော်အော်ဆွဲဂုဏ်ပြုဖို့အစိုးရကမင်းညကညွှန်ကြားချက်ထုတ်ပြန်လိုက်တာကိုဒီမိုကရေစီရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်။ဒီကနေ့ကျင်းပမယ့်အာဇာနည်ဘိတ်မှန်နိုင်ငံတော်အခမ်းအနားမှာလည်းဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေအပြင်ဒုသမရဒေါက်တာစိုက်မောက်ခန်းနဲ့အတူတီထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းနဲ့လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တချို့လည်းအာဇာနည်ခေါင်းဆောင်ကြီးတွေကိုအလေးပြုတက်ရောက်မှာဖြစ်ပါတယ်။နှစ်စဉ်ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုတနိုင်ငံလုံးအတိုင်းအတာနဲ့အော်အော်ဆွဲဂါရရပြုတာမျိုးပြည်သူတွေကိုယ်တိုင်ဂုံပြုလှုပ်ရှားခွင့်စတာတွေပိတ်ပင်ထားခဲ့ရကအစိုးရကနေဒီနှစ်မှာတရားဝင်ပြန်လည်ခွင့်ပြုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့အာဇာနည်ဘိတ်မှန်မှာကျင်းပမယ့်နိုင်ငံတော်အခမ်းအနားမှာလည်းထူးခြားချက်အနေနဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းပထမဆုံးကြိမ်တက်ရောက်မယ့်အကြောင်းဥရွှေမန်းရဲ့ကိုရီးအရာရှိကအတည်ပြုပြောဆိုခဲ့တယ်လို့ 7 days သတင်းတောက်ချုပ်ကိုအောင်သူရက VOE ကိုပြောပါတယ
်။ဒီနေ့လည်းကကျွန်တော်အဲအတင်းချလို့ရွှေမဲခွေးရရှိပုံမှုအောင်ဝင်ဆက်လိုက်ပါတယ်။ပုံဆက်လိုက်တော့အဲ့ဟိုမနေ့ကရောင်းလို့မတော်တာကြီးဒီအာဇာနည်ကောင်တက်ပြီးလေးပြင်းမယ်ဆိုဟုတ်ပါလားဆိုတော့ဟုတ်တယ်လို့ဖြေပါတယ်။သူ့အပြင်ဟိုဒီလွတ်တော်မတချို့လည်းပါလာမယ်။မြေသားလွတ်တော်ကဦးဖျောင်းနေလဲတက်မယ်လို့သူပြောပါတယ်
။အာဇာနည်နဲ့အခမ်းအနားစတင်ကျင်းပမယ့်နနေ့9နာရီနဲ့55မိနစ်ကစပြီးတော့မြမရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်တယ်လို့လည်းသိရပါဗျ88မျိုးဆက်ခေါင်းဆောင်တွေចောင်းသားတမကနဲ့တိုင်းရင်းသားလူငယ်အဖွဲ့တွေဟာလည်းရန်ကုန်မန္တလေးမြို့ပါဝင်နိုင်ငံတော်မှာအခမ်းအနားတွေကိုကျင်းပကြမှာပါရန်ကုန်မြို့မှာကျင်းပမဲ့အစီအစဉ်နဲ့ပတ်သက်လို့ចောင်းသားတမကများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီကကိုဒီငိမ့်လင်းကနေအခုလိုပြောပြပါဗျ
မနက်ပိုင်း9နာရီလောက်မှာဒီမီနီကွန်ဒေါ်စနာနာလောက်မှာကျွန်တော်တို့စုံစမ်းနေစုပြီးတော့အဲ့မှာတခြားသောတိုင်းရင်းသားလူငယ်အဖွဲ့တွေနဲ့ကျွန်တော်အားလုံးနဲ့အမှတ်ပြရပါလေစကားရေးအဲ့ဒါနည်းနည်းအတက်တက်ထိမှန်လေးကျွန်တော်တို့ပြောကြမယ်။ဒီစနေ39မိနစ်အချိန်မှာကျွန်တော်တွေလည်းဒီနေ့ဆက်ကျွန်တော်တို့ကာဝါပြုကြမယ်။ပြီးလို့ရှိရင်အာသာနည်ပြိမာကိုကျွန်တော်ပြည်သူလူထုတရားကာဝါပြုခွင့်ရတဲ့အချိန်မှာကျွန်တော်တို့ကျောင်းသားလူငယ်ပြည်သူလူထုအကုန်လုံးကသွားရောက်ပြီးကာဝါပြုကြမယ်ဆိုရင်ရှိပါရဗျ
။တစ်စက်တည်းပဲတနိုင်ငံလုံးအတိုင်းအတာနဲ့အော်အော်ဆွဲဂုဏ်ပြုဖို့အစိုးရဘက်ကကြေညာချက်ထုတ်ပြန်လိုက်တာကိုလည်းကြိုဆိုကြောင်းကိုဒီငိမ့်လင်းကပြောပါရယ်။တိုင်းပြည်လွတ်လပ်ရေးအတွက်အသက်ဆွန်သွားတဲ့အာဇာနည်ခေါင်းဆောင်တွေကိုအောက်မေ့ဂုဏ်ပြုဖို့ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်သူတွေကိုလွတ်လွတ်လပ်လပ်ခွင့်ပြုသင့်တယ်လို့လည်း88မျိုးဆက်ခေါင်းဆောင်ကိုထွေးကျဲကပြောပါတယ်
။မြန်မာနိုင်ငံလွတ်လပ်ရေးတိုက်ပွဲနဲ့အတူဒီအာဇာနည်ခေါင်းဆောင်တွေကိုကျွန်တော်တို့တိုင်းပြည်ကနေပြီးတော့ဆွန်ဂုဏ်ပြုရခြင်းဟာတစ်မျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စပါ။အောက်ချုပ်ရေးရန်ကြီးတစ်ခုရဲ့ကိစ္စမဟုတ်ပါဘူး။ကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကျက်လာတဲ့အစိုးရတိုင်းဟာဒီမြန်မာပြည်သူပြည်သားအားလုံးရဲ့ကျွန်တော်တို့အမျိုးသားလွတ်မြောက်ရေးတိုက်ပွဲကိုဥဆောင်ပြီးတော့ကြားယူပေးခဲ့တဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုပြန်လည်ပြီးတော့ထူထောင်ပေးခဲ့တဲ့ founding father တွေကိုတော့ကျွန်တော်တို့ဂုဏ်ပြုသင့်ပါတယ်။တကယ်ကိုလေးလေးနက်နက်နဲ့အစိုးရကြီးကိုယ်တိုင်ကလည်းအလေးအနက်ထားပြီးတော့လှူဆောင်သင့်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်။
88မျိုးဆက်ခေါင်းဆောင်တွေအနေနဲ့လည်းအာဇာနည်ဘိတ်မှန်မှာဒီကနေ့နေ့လယ်2နာရီမှာတွားရောက်အလေးပြုမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအနေနဲ့အာဇာနည်ဘိတ်မှန်မှာကျင်းပမယ့်နိုင်ငံတော်အခမ်းအနားကိုတက်ရောက်ပြီးလွမ်းသူပန်းခွေချမှာဖြစ်တယ်လို့ရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးမှာကျင်းပမယ့်အာဇာနည်နေ့အခမ်းအနားကိုလည်းတက်ရောက်မှာပါ။ ဒါအပြင်တက္ကသိုလ်ရိပ်တာလန်နေအိမ်မှာတန်ဃာတော်တွေကိုစွန့်ကပ်ဖို့ရှိပြီးဘာသာပေါင်းစုံဆူတောင်းပွဲကိုလည်းကျင်းပဖို့ရှိတယ်လို့သိရပါတယ်ဒီကနေ့နဲ့10နာရီနဲ့38မိနစ်မှာတော့မြမမိရထားမိသက်ဦးစီးဌာနတို့ကနေအော်အော်ဆွဲတဲ့အစီအစဉ်ကိုဆောင်ရွက်သွားမယ်လို့သိရပါတယ်အလားတူတိုင်းနဲ့ပြည်နယ်ဒေသကြီးတွေမှာလည်းသက်ဆိုင်ရာအစိုးရတွေကနေအော်အော်ဆွဲဂုဏ်ပြုကြမယ်လို့ဆိုပါတယ်စက်ရုံအလုပ်ရုံတွေနဲ့မိသက်စခန်းတွေမှာလည်းအော်အော်ဆွဲကြဖို့နိုင်ငံတော်သမ္မတဘက်ကညွှန်ကြားထားတယ်လို့သိရပါတယ်။သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုယ်တိုင်လည်းနေပြည်တော်ကောင်စီဓမ္မယုံမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်တွေကိုရည်စူးပြီးနက်နက်ပိုင်းမှာစွန့်ကပ်မှာဖြစ်တယ်လို့သမ္မတယုံကသတင်းထုတ်ပြန်ထားပါတယ်ရှင
်။တရားရှိချင်မြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနှေးပါနေချိန်မှာမဲဆွဲစည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံလုံနည်းတွေကိုပုံမတင်ကြလိုက်ပါတယ်ဒီလိုရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေတယ်လဲဆိုတာအခုလာမဲ့စနေကြတရားလည်ဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသောရချင်ခင်ဗျာပါဝင်ဆွေးနွေးလို့တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399999 fax နံပါတ်က2392399999ဖြစ်ပါတယ် email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်စနေနေ့နနေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်ဒီမန္တလေးမြို့မှာဇူလိုင်လဇန်ပိုင်းကဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်နေတဲ့တန်တရာရှိသူဒါဇင်နဲ့ချီပြီးဖန်စီထားပြီးတော့သူတို့ကိုလူတက်မှုနာကျင်စေမှုစူပူအောင်လှုံ့ဆော်မှုစတဲ့ရဲမှုဆိုင်ရာအမှုပေါင်း15ခုနဲ့ဒီမြို့နယ်တရားရုံးတွေကနေတရားစွဲဆိုထားပြီးဖြစ်ကြောင်းမန္တလေးရဲတပ်ဖွဲ့က VOA ကိုအတည်ပြုပြောပါတယ်မက်ခွာညိုကအကြောင်းစုံကိုပြောပြမှာပါရှင
်မန္တလေးမြို့မှာဇူလိုင်လဇန်ပိုင်းတုန်းကဖြစ်ခဲ့တဲ့ဘာသာရေးဆန်ဆန်ပြိပခတွေနဲ့ပတ်သက်တယ်လို့ယူဆရတဲ့သူတွေကိုဥပဒေနဲ့အညီခေါ်ယူစစ်ဆေးပြီးတရားစွဲဆိုနေတဲ့အကြောင်းမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ရုံးရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီလိုစွဲဆိုမှုတွေထဲမှာလူသတ်မှုနဲ့မတင်ကားသူ6ဦးမိရှုဖြက်စီမှုနဲ့မတင်ကားသူ22ဦး၊နာကျင်စေမှုနဲ့မတင်ကားသူ8ဦး၊စူပူလှုံ့ဆော်မှုနဲ့17ဦးအပြင်ရဲအဲ့ဥပဒေနဲ့3ဦး၊တခါလက်နက်မှုနဲ့က2ဦးလို့ဖော်ပြထားပါတယ်။ဒီကိန်းဂဏန်းတွေနဲ့ပတ်သက်လို့မန္တလေးတိုင်းရဲမှုကြီးဇော်မင်းဦးက VOA ကိုအခုလိုပြောပြပါတယ်
။ရိုက်နှက်မှုနဲ့ကျွန်တော်တို့ဒါအမှုဖွင့်ထားတဲ့ဟာတွေမှာရိုက်တယ်လို့ကျွန်တော်တို့တင်းနေရရှိတယ်၊စုံစမ်းမှုရရှိတဲ့အတွက်ထပ်မံဖမ်းဆီးတာတွေရှိပါတယ်။စူပူမှုနဲ့ကျွန်တော်တို့ကအားလုံးအခုအချိန်ဒီဆိုရင်တော့ဒါအားလုံး42ယောက်တော့42ယောက်တော့ဆိုအဲ့ဒါသက်ဆိုင်ရာမှုတွေတော့အကုန်ပါတာပေါ့ကျွန်တော်ရေးဖွင့်ထားတဲ့မှုကတော့အားလုံး15မှုရှိတာပေါ့
ဒါအပြင်ရဲမှုကြီးဇော်မင်းဦးကအခုချိန်မှာမန္တလေးတိုင်းရဲ့အခြေအနေဟာပုံမှန်တည်ငြိမ်အေးချမ်းနေတယ်လို့လည်းပြောပါတယ်ပြိပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတာကိုတော့လက်ရှိမှာရုတ်သိမ်းဖို့အစီအစဉ်နဲ့ပတ်သက်လို့ရဲမှုကြီးကအခုလိုပြောပါတယ
်ဟိုကတော့လက်ရှိအခြေအနေပေါ်မူတည်တဲ့ရှော့ပေးမယ်ဟိုကလုတ်ပေးမယ်ဖြုတ်ပေးဖို့ဆိုတာကတော့ဒါကတော့တန်းနေတားကြီးဆိုအဖွဲ့ကနေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ်မူတည်ပြီးတော့ပဲသူတို့အချိန်နဲ့တပြေးညီဆောင်ရွက်မှာပါခင်ဗျာအဲ့ဒီအတွက်ကျွန်တော်ကတော့ဘာမှတိတ်မှတ်ချက်ပေးလို့မရပါဘူ
းဘယ်အချိန်မှာပုံမှန်144ရုပ်သိမ်းပေးမလဲဆိုတာကိုသိရဖို့တိုင်းဒေသကြီးရုံကိုဆက်သွယ်ခဲ့ပေမဲ့ပုံမှန်အစည်းအဝေးကျင်းပချိန်ဖြစ်နေတဲ့အတွက်တာဝန်ရှိသူတွေနဲ့တိုက်ရိုက်ပြောဆိုပြီးဆက်သွယ်မေးမြန်းခွင့်မရခဲ့ပါဘူးမန္တလေးဒေသခံတဦးဖြစ်တဲ့ဒေသခံသတင်းသမားကိုမင်းထက်ငင်းချန်ကတော့ပုံမှန်144ကိုလုံးဝရုပ်သိမ်းတာမျိုးမဟုတ်ရင်တောင်း short ထားပေးဖို့မျှော်လင့်ကြောင်းအခုလိုပြောပြပါတယ်
။ညံဖေးကမိကြောင့်မို့ဒီဖောက်ပြလို့အစည်းအဝေးနဲ့ဒီဘက900ကျော်လောက်ရှိပြီးတော့ဒီပညာပေးကျန်တဲ့300လောက်ပဲရှိရပါဘူးခင်ဗျာ။အဲ့တော့အဲဒီဒီဆိုတော့ဖန်စီခံရတယ်ကြီး။အဲ့ဒီမှာလည်းအများစုတွေကကြည့်တော့ဒီဈေးတဲ့ဒီလက်လွတ်လက်စားတွေများပါတယ်။အဲ့တော့သူတို့တွေကဒီမိရဲ့ဒီပြည်ပြည်နာဝန်စားအတွက်ရုံးကန်ကြဖို့ကျွန်တော်တို့တောင်းကြလာကြတယ်။နောက်တော့ဒီလိုလဲအဲဆိုင်ရတဲ့ဒီကြလို့နောက်ဆုံးအဆုံးမဲ့ထားပါတော့အဲဒီလိုပေါ့လေဒီအချိန်မျိုးဒီအချိန်နဲ့ပြန်ရတာဒီနောက်တစ်ခါနေဒီဘာတွေကကျတော့စိတ်မတိကြတဲ့ခါကျတော့ဒီမှာကျွန်းလွန်လာတယ်ရှိတယ်ပေါ့ဒီသသားနဲ့အဲ့လိုပေါက်ပြက်ကျူးလွန်ခံရတဲ့ဥရိယာစီနံတာကိုလည်းကျွန်တော်ပြန်ပြောနေတယ်ဒါပေမဲ့ဒီစီမှာတော့ကျွန်တော်တို့တောင်းနေတဲ့ရင်းအခုအနေထားဆိုရင်ခုန ့ဆိုင်ရာဒီအခန်းလေးလို့ယူဆသူတွေလည်းအကြီးကြီးနေပြီးသိနေပြီဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ဒီထားလည်းပြင်းနေလို့ဆိုတော့ဒါဆရာမကြီးတွေပုံကန်ထားတာကိုမင်းရဲ့ဆိုလို့တော့လည်းကျွန်တော်တို့ဒီနံဖရအမေးချိန်ယူတော့ပြင်အကြောင်းလေးဆွတ်ချမယ်ဆိုတော့အကောင်းဆုံးလေးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဗျ။
မန္တလေးရဲ့စူပူအကြမ်းဖက်မှုတွေအတွင်းလူ2ဦးသေဆုံးဒဏ်ရာရသူ14ဦးနဲ့ဖမ်းဆီးထားတဲ့သူ4ဦးရှိတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ခဲ့တာပါ။ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မန္တလေးစီပင်သားရနယ်နိမိတ်တွင်ကနယ်မြေတွေကတော့အောင်မြေသားဇန်၊ချမ်းအေးသားဇန်၊မဟာအောင်မြေ၊ချမ်းမြသားစီ၊ပြည်ကြီးတကောနဲ့အမရပူရာမြို့နယ်တွေဖြစ်ကြပါဗျ။အခုမြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်အသစ် Miss Young Healy ကလည်းပြိပခ္ခတွေလက်တလောဖြစ်ပွားထားခဲ့တဲ့မန္တလေးမြို့ကိုသွားရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မက်ခွန်ညိုကအကြောင်းစုံကိုပြောပြသွားတာပါ။ဆက်လက်ပြီးတော့ဒီစကိုင်းတိုင်းကမ်ဘလူးမြို့နယ်ကအခြေအနေတွေကိုပြောရမယ်ဆိုရင်ထွန်တုံးတိုက်ပွဲမှာပါဝင်ခဲ့တဲ့တောင်သူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးထောင်ချအရေးယူနေတဲ့အချိန်မှာဒီတပတ်အတွင်းတောင်သူပေါင်း90ကျော်သွားပြီလို့ဆိုပါရယ် VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်။စကိုင်းတိုင်းကန့်ဘလူးမျိုးနယ်ထဲမှာရှိတဲ့ရွာပေါင်း9ရွာခန့်ကတောင်သူတွေဟာပြီးခဲ့တဲ့လကစပြီးထွန်းနှောင်းတိုက်ပွဲလှုပ်ဆောင်နေတဲ့အတွက်စစ်တပ်ကတနက်တွေနဲ့ပစ်ပေါက်တဲ့အထိတင်းမာမှုတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲဒေသခံတောင်သူ300ကျော်ကိုပိုင်နဲ့ကျူးလွန်မှုသီးနှံဖျက်ဆီးမှုတွေနဲ့တရားစွဲဆိုခဲ့ပြီးကမ်ဘလူးမြို့နယ်တရားရုံးကနေထောင်ဒဏ်တွေချမှတ်ခဲ့ရမှာဇူလိုင်လ18ရက်နေ့မှာတော့လူ35ဦးကိုထောင်ဒဏ်များချမှတ်ခဲ့တယ်ဆိုပြီးတောင်သူတို့ကပြောပြပါတယ်
။300ကျော်ဆိုတာကငပြောတိုင်းခုံးနာပေကြီးထောက်ချအိုင်မြေမွန်မနေ့ကမနေ့က18ရောက်ချတယ်။မနေ့က18ရောက်ဒီကနေ့35ရောက်အရင်6ရောက်နဲ့ဆိုလို့ချင်းအားလုံး90နဲ့မှ3ရောက်ရှိသွားပြီ။အမြင့်ဆုံးကတော့3နှစ်ရှိတယ်။ပုံမှန်4နှစ်ခွန်12ကြိမ်ဆိုတဲ့ဒီတော့မှချတာ။သူကပုံမှန်4နှစ်ခွန်3နာတစ်ကြိမ်ဖြည့်စီရင်ပုံမှန်4နှစ်ခွန်တစ်ခုတက်လိုက်တာ။2ကြိမ်ဖြည့်စီတော့2ခုတက်တာ။တရားစီရင်နဲ့အချိန်မှကြတော့ပုံမှန်4နှစ်ခွန်တစ်ကြိမ်ကျူးလွန်သည့်အတွက်ထောင်ဒဏ်3လကျခံစေ။12ကြိမ်ကျူးလွန်တဲ့သူကြတော့3နှစ်ဖြစ်သွားတာ။
ကမ်ဘလူးမြို့နယ်တရားရုံးမှာတောင်သူတွေကိုရုံးတင်စစ်ဆေးခြင်းလုံခြုံရေးအပြစ်ချထားတယ်လို့တရားရုံးကိုလာရောက်ကြည့်ရှုတဲ့တောင်သူတွေလည်းယာနဲ့ချီပြီးရှိတယ်လို့ဆိုပါရယ်တောင်သူတွေကိုပုံမှန်တစ်ခုနဲ့ပြစ်ဒဏ်အကြိမ်ကြိမ်ချမှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရညီညွတ်မှုမရှိဘူးလို့လည်းရန်ကုန်မြို့ကရှေ့နေဦးအောင်သူရင်ထွန်းကပြောပြပါရယ
်မြန်မာနိုင်ငံစကယ်များအနေနဲ့ပို့ဆိုဥပဒေပေါ်မှာ22ခရပြည်လုံးမှုပြည့်ရတဲ့အတွက်ပြစ်ဒဏ်2ကြိမ်မထိုက်စေရဆိုတဲ့ဥပဒေကပြဋ္ဌာန်းထားပြီးသားပါဒါကိုကျုံဆိုင်ရင်ကျုံလုံးဝင်မှာလဲပြန်ထမ်းထားပြီ။ဒါကြောင့်မို့လို့ကျုံလုံးတဲ့ကျုံလုံးမှာတစ်ခုလဲဖြစ်ပါတယ်။ဒါကြောင့်မို့လို့ကျုံလုံးမှုတစ်ခုလဲပုံပေါ်ပဲ။အချိန်ချင်းပြစ်ဒဏ်နဲ့ချမှတ်ခြင်းသာဒါဥပဒေနဲ့မညီပါဘူးဗျ
။ဒေသခံတောင်သူတွေရဲ့လေယာမြေတွေကိုစစ်တပ်ကလွန်ခဲ့တဲ့နှစ်20ကျော်ကစစ်လေးချင်းရင်ကွင်းလုပ်ဖို့အတွက်တင်ယူခဲ့ပြီးအဲ့ဒီတောင်ရတွေကိုပဲတခြားသူတွေကိုတီးစားကယူပြီးပြန်ချခဲ့တာပါ။စင်ရဲနွမ်းပါတာကြောင့်တချို့ကတော့မိတို့ပိုင်လေယာမြေမှာပဲတီးစားကပြီးပြီးတော့ပြန်လုဆားရသူတွေလည်းရှိပါတယ်။မူလပိုင်ရှင်တွေကထွန်းနှောင်းတိုက်ပွဲတွေလှုပ်ဆောင်တဲ့အခါမှာတနက်တွေနဲ့ပြစ်ဖောက်ဟန်တားခဲ့ပြီးတဲ့နောက်တီးစားလုပ်နေတဲ့တောင်သူတွေနဲ့မူလပိုင်ရှင်တွေကြားမှာအပြန်အလှန်တရားဆွဲဆိုတာတွေဖြစ်ခဲ့ရတယ်လို့လည်းတောင်သူကဆက်ပြောပြပါတယ်
။ဒီဆုံးကသူလေမဲ့ရာမဲ့ဘဝမှုလို့သူကစစ်တပ်စီကနေပြီးတော့မှတီးစားယူပြီးတော့လှုပ်တာ။တီးစားယူလှုပ်တော့သူ့ရဲ့မိဘအမွေနှစ်လဲတွေကိုပဲသူကတီးစားပြန်ယူလှုပ်တော့ထွန်းနှောင်းတိုက်ပွဲလှုပ်ချိန်ကျတော့သူ့ရဲ့မောင်နေညီမတွေကနေထွန်းနှောင်းတိုက်ပွဲပြန်လှုပ်တဲ့အခါသူကစစ်တပ်ကတော့ပြန်ပေးပြီးတရားပြန်ဆွဲခိုင်းတဲ့အခါကျသူ့မောင်လေးကိုသူ့ညီမလေးကိုပြန်ပြီးတရားဆွဲရတာတရားဆွဲတဲ့အခါကျတော့အဲ့သူ့မောင်လေးညီမလေးဘာတွေကဒီကနေ့ထောင်ကျသွားပြီအိမ်ကမအေကဟိုမှာအသေးအတန်ဖြစ်ပြီးတော့တေလူဈေးဈေးဖြစ်နေတာအဲ့ဒါမျိုးတွေမူလတောင်သူတွေကိုထောင်ချနောက်တစ်ခါမူလတောင်သူတွေကစက်တွေအထောက်ထားခိုင်ခိုင်လုံလုံဓာတ်ပုံတွေနဲ့တန်ကြားတဲ့အမှုတွေကြောင့်ပယ်ချပြစ်တယ်
ပြည်တော်စုလွှတ်တော်မြေယာစုံစမ်းစစ်ဆေးကော်မရှင်တွင်ရမှုဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်သာအစိုးရဘက်ကဖြည့်ရှင်းပေးခဲ့တာကြောင့်မိုးမကြမီလေသမားတွေထွန်းရက်စိုက်ပျိုးနိုင်အောင်အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လွှတ်တော်မှတင်ပြထားတယ်လို့လည်း VOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်ရှင
် VOA သတင်းတောက်မအေးအေးမှာပါရှင်တခါနိုင်ငံတကာထိပ်တန်းသတင်းတပုတ်ကိုပြောပြရမယ်ဆိုလို့ရှိရင်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာမြေပြင်ကနေဝေဟင်ပြစ်ဒုံးကျည်ထိမှန်ပြီးပြတ်ကျသွားတဲ့မလေးရှားခီးတဲ့လေရင်နဲ့ပတ်သက်လို့ဘယ်သူတွေမှတာဝန်ရှိတယ်ဆိုတာကိုရုရှားနဲ့ယူကရိန်းနိုင်ငံတို့ကအပြန်အလှန်ဆွဆဲနေကြပါတယ်။ VOA သတင်းတော့ Daniel Chef Moscow မြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင်
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာကြာတော်ရင်းတွေကပြတ်ကျသွားတဲ့မလေးရှားလေရင်ဟာ ရုရှားလိုလာတဲ့သဘုံတွေထိန်းချုပ်ထားတဲ့နေရာကပြစ်လွတ်လိုက်တဲ့ဒုံးကျည်ထိမှန်ပြီးပြတ်ကျသွားတာဖြစ်တယ်ဆိုတာကိုတပ်တည်အထောက်အထားတွေကပြသနေတယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကြာသပတေးနေ့ကပြတ်ကျသွားတဲ့မလေးရှားလေယာဉ်ဟာရုရှားလိုလာတဲ့သဘုံတွေထိန်းချုပ်ထားတဲ့ဒေသကပြစ်လိုက်တဲ့ဒုံးကျည်ထိမှန်ပြီးပြတ်ကျသွားတာဖြစ်တယ်ဆိုတာကိုတပ်တည်အထောက်အထားတွေကပြသနေတယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။လေမော်မှာပါလာတဲ့လူ198ယောက်သေဆုံးမှုဟာအတိုင်းမသိလောက်အောင်ဖြစ်စေတဲ့ဒေါသထွက်စရာကောင်းတဲ့လုပ်ရဖြစ်ပြီးအမှန်တရားထွက်ပေါ်လာဖို့အတွက်လှုံ့ဆော်သွားမယ်လို့သမ္မတဥပမာကအိမ်ပြူတော်မှာတောက်ကြနေကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းသဘောတွင်ထိမ့်ချုပ်ရာလင်းပြက်ကျသွားတဲ့နေရာနာကကွင်းမြင်တွေကိုတော့အရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေနဲ့စုံစမ်းစစ်ဆေးသူတွေပိုက်ဆိတ်တိုက်ရှာဖွေခဲ့ကြပါတယ်။ဒါမဲ့သူတို့ဟာအကန့်အသတ်နဲ့ပဲရှာဖွေနိုင်ခဲ့ကြတာဖြစ်ပါတယ်။ယူကရိန်းစစ်လေယာဉ်ကိုပစ်ချခဲ့ပေမဲ့လည်းမလေးရှားလေယာဉ်ပြက်ကျသွားတာဟာသူတို့မှတာဝန်မရှိဘူးလို့ရုရှားလိုလာတဲ့သဘုံတွေကညှင်းဆို့လိုက်ပြီးတော့တပ်တည်အထောက်အထားတွေကိုရုရှားအစိုးရကိုပြလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်အဆန်ကြီးယာဆန်ယုတ်ကတော့ဒါဟာလူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ပြောလိုက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းတောင်းဆိုလိုက်ပါတယ
်။ Let me express on behalf of the Ukrainian government my deep condolences.
ရုရှားဥဆောင်တဲ့အကြမ်းဖက်သမားတွေရဲ့လက်ချက်နဲ့တည်ဆုံသွားတဲ့အပြစ်မဲ့ပြည်သူတွေအတွက်အထူးပဲဝမ်းနဲ့ကြောင်းယူကရိန်းအစိုးရကိုစားကျွန်တော်အနေနဲ့ပြောကြားလိုပါတယ်။
ဒေသတွင်းမှာမတည်ငြိမ်မှုတွေဆက်ဖြစ်နေအောင်အဲ့ဒီသဘုံတွေကိုရုရှားအစိုးရကလက်နက်ကြီးတွေထောက်ပံ့ပေးနေတယ်လို့ယူကရိန်းရဲ့အနောက်နိုင်ငံအစိုးရတွေကဆွဆွဲလိုက်ပါတယ်။ရုရှားနိုင်ငံကတော့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပြီးယူကရိန်းအစိုးရကသဘုံတွေကိုတိုက်နေတဲ့အတွက်အခုလိုလေရင်ပြတ်ကျရတာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြစ်တင်လိုက်ပါတယ
်။
ဒီကိစ္စနဲ့ပတ်သက်ပြီးပြောချင်တာကတော့ဒီဒေသမှာငြိမ်းချမ်းမှုရှိနေမယ်တိုက်ပွဲတွေပြန်ပြီးမဖြစ်ခဲ့ဘူးဆိုရင်ဒါမျိုးတွေဖြစ်လာစရာအကြောင်းမရှိပါဘူးပြီးတော့လေရင်ပြတ်ကျသွားတဲ့နေရာမှာရှိတဲ့နိုင်ငံကဒီအဖြစ်ဆိုးကြီးကိုတာဝန်ယူရမှာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တာဖြစ်ပါတယ်ဒီပြဿနာရဲ့အတိုင်းအတာပမာဏကကြီးလွန်းတဲ့အတွက်ယူကရိန်းပြဿနာပြည်လဲအောင်နိုင်ငံတကာဖိအားတွေတုံးဖို့ကိစ္စမှာလည်းအလဲအပြောင်းတွေဖြစ်လာနိုင်ပွဲရှိနေပါတယ်ယူကရိန်းနဲ့ပတ်သက်ပြီးရုရှားနိုင်ငံဘောအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့မှုတွေလုပ်နေတဲ့အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကဥရောပသမဂ္ဂထက်ပိုပြီးတော့ပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေလုပ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျာမနီနဲ့တခြားဥရောပအင်အားကြီးနိုင်ငံတွေရဲ့တုံ့ပြန်မှုကရုရှားအစိုးရနဲ့နောက်တစ်ဆင့်ထိတိုက်တွေးကြတဲ့အခါမှာအဆုံးဖြတ်ပေးဖို့အတွက်အရေးပါလာနိုင်တယ်ဆိုပြီးတော့အကဲခတ်တွေကပြောကြပါတယ်နောက်ထပ်ရေးယူတန်ခတ်မှုတွေကတော့ရှောင်လို့ရမှာမဟုတ်ဘူးလို့နိုင်ငံရေးသုံးသပ်သူကွန်စတန်တင်ဗွန်အက်ဂတ်ကပြောပါတယ
် I think there will be more sanctions.Because I don't think that Russia, even if it wanted to, can pull out.
Now that Danka Peso Muri Lola Melu, Jonotimare, Pajon Lesoro, Russian in a Lupiatana Pinide, Ukraine Ditagani, Twitching Nide, Suing Down, Miamian Tuna Melu, Jonotimau.
Pretending a cheese, I chat them house got a gay cat, James Nick Cigaro. And now Nanganiga PR is sub people at work. Now that Danka Peso Muri Lola Nanje, she be Mele, Mr. Putema, do ya Bua, Shirelo, Yonchi Nibare.
There is, in fact, a new Russian toolbox for dealing with disagreements in the post-Soviet
space. Soviet Biron Zuki alone now by Portola Nangani, Biro Anangani, the Bomatu Nimurego, Pishimodwe, Russian Suyama, Lenne Kriya, Nisene Bonzong, Shibare. Ari Tema, to get Lenne de Le Bavare. Crimea Malu, Tingare, don't be Pishina Shidlo, La Torare, Ajakainare, Swan in Piatoutare, Tantamaye Nidani Le Bavare.ဒါကြောင့်မစ္စတာပူတင်အနေနဲ့သူ့ရဲ့ရည်မှန်းချက်အောင်မြင်ဖို့အတွက်နှီးပေါင်းစုံကိုတုံ့နိုင်ပါတယ်
။ရုရှားဆိုရဘက်မှာဒီလိုမျိုးနှီးလန်းပေါင်းစုံကိုတုံ့နိုင်တဲ့အခြေအနေရှိနေတာကြောင့်နောက်နိုင်ငံတွေဘက်ကပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချမှတ်တာထက်ပိုလာနိုင်တဲ့အရေးယူမှုတွေကိုတော့ဟန်တာသွားနိုင်ခြင်းရှိတယ်လို့ Nick C ကပြောပါတယ်ခင်ဗျာ
။ကိုရင်နိုင်ပါရှင်။ဒီပြတ်ကျသွားတဲ့မလေးရှားခီးတဲ့ဒီလင်းရင်ပေါ့နော်ပြတ်ကျပြီးတော့ဒီယူကရိန်းနဲ့အရှေ့ပိုင်းနယ်မြေမှာပြတ်ကျပြီးမီးလောင်နေတဲ့အစိတ်ပိုင်းဒီတည်င်းတပ်ပုံတွေနောက်နောက်ဆုံးရအချက်လက်တွေကိုကျမတို့ VOA မြန်မာပိုင်းရဲ့ website မှာကြည့်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်